ပတ္တဆင်းရရှိအခုကြားနေရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုရဲ့ဆောင်းရာဒီမှာမြို့တော်ဝါရှင်တန်ဒီစီမြို့လေကောင်လူသွားလမ်းလေးတစ်ခုတွေကတဘာဝစမ်းချောင်းလေးရဲ့စီစဉ်မှန်ဖြစ်ပါတယ်ဝါရှင်တန်ဒီစီအေရိယာမှာစမ်းချောင်းနေတယ်မကအနည်းဆုံး10ဧကကျဲတဲ့ဗန်းကျန်နဲ့ဥယျာဉ်ကြီးပေါင်း14ခုရှိပါတယ်ဝါရှင်တန်ဒီစီမြို့တော်နဲ့ကဲ့ရဲ့မေရီလန်းပြည်နယ်ရဲကဘော်တီမိုးမြို့တစ်မြို့ထဲမှာတင်တစ်ပင်ပေါင်း2တန်း8သိန်းရှိပါတယ်သူတို့စီကတစ်ပင်ပန်းချံစင်းစင်းဆူဆူတွေကြားမှာကျမ်းမာပျော်ရှင်နေကြသူတွေကိုမြင်ရတော့ရခိုင်ပြည်နယ်မှာနေထိုင်တဲ့မဆန္နာလင်ကိုရခိုင်ယိုးမကတစ်တော်ကြီးတွေအကြောင်းမြင်ကြည့်မိပါတယ
်ဒီရခိုင်ယိုးမအမ်နဲ့တောင်ကုန်းကြားတို့ပါတော့ဗောနပြည်သူတို့တော်တွေလက်မျိုးဖုံးမလွဲတဲ့မင်းနဲ့နေတဲ့တပ်ပြည်နယ်မှာပဲရှင်တုံးကလေးကပြောင်းခင်းလေးဆိုတော့အဲ့ဒါတော့အဲ့ရှိတဲ့ချင်းနောက်ပိုင်းမှာပဲရှင်လဲဆိုတော့စစ်တပ်တွေခြားရမှာဟာစစ်တပ်တွေကိုဘာတက်လဲတင်ချက်ခွင့်မပေးဘဲနဲ့ကိုလိုအားနဲ့ကိုအစ်စ်တက်ကိုထူထားရတာအဲ့ဒီကိုလိုအားအပြင်ကိုရွာကိုပေါ်တာဆွဲဘာညာနဲ့လူရက်တစ်တွေကိုလည်းရခိုင်ယူမကလည်းထုတ်အဲ့ဒီရခိုင်ယူမအစ်စ်တွေကိုထုတ်ပြီးတော့ဘင်းသားကိုရောင်းလာဘယ်နောက်ချီအဲ့ပြင်းလို့တော်တယ်လက်မျိုးခုံမလဲတကယ်မင်းနဲ့နေတဲ့အမှအခုချိန်မျိုးစိကျွေပြီးပေါက်ပေါ်တဲ့အခေရမကြမ်းတဲ့အလှပြောင်းသွားတာရခိုင်ယူမတကယ်ချာအဲ့ပြင်းလို့ဆိုပြောင်းပင်းခါသွားတဲ့
ရခိုင်ပြည်နယ်မှာတတော်ကြီးရင်ရှိတော့ဘူးဆိုတော့မန္တလေးတိုင်းထဲမှာရောဘလို့များရှိပါမလဲမန်းလေးမြို့သားကိုအောင်ကိုထွန်းပြပြတာကိုနားဆင်ကြပါရှင
်။အခုနောက်ပိုင်းကျတော့အရန်နဲ့ရုပ်တိတရာပေါ်တယ်။တိုက်တီဖောက်တယ်။ဝနန်းအင်ယာတွေတံပိုးနဲ့အင်ယာတွေဖောက်တယ်။အဲ့မှာတော့ဖြစ်လာလဲဆိုရှိပြည်သားမြို့တိပေါ်တာလည်းအကွက်တွေအကုန်လုံးဆိုတစ်ပင်အကုန်ပြောင်းတယ်။အကုန်လုံးပြင်းပြင်းပြင်းပြင်းဟောတောင်းနေတောက်လျှောက်အနောက်ရောမြောက်ရောအကုန်လုံးမှာဘာမှမရှိတော့ဘူး။ဒီတန်းကြီးကိုကိုယ်ပင်နေပါရင်ဆိုရင်အကုန်လဲပလိုက်တာ
။အေးမြတဲ့နယ်မြေလို့တင်စားခဲ့တဲ့ရှမ်းပြည်ဘက်မှာရောအေးမြနေစေရှိပါသေးရဲ့လား။
ကျွန်တော်တို့ငယ်တုန်းကပေါ့နော်ရေရအဲ့10စင်တီမီတာအထူလောက်ခဲတာပေါ့နော
်
အခုကျတော့နည်းနည်းပဲအေးတော့တယ်နေချင်းတိုင်းအပူချိန်ရ29 30ပေါ့နေရာဒီဆို35တိကူတယ်တော့တအားကြီးကူလာတာပေါ့နော်ကူတယ်ဆိုတော့ကျွန်တော်တို့ဒီမှာရခုတ်ပြီးမှတောင်းရစိတ်တာလေနောက်ပြီးတော့လက်စစ်မီးရလည်းမရှိဘူးဆိုတော့ထင်းခုတ်ဝါခုတ်အဲ့လိုလုံးသမားသေးဆိုတော့ကတော်တွေကတော်တော်ပြုံးသွားတယ်ကြုံပြီးတော့အပူချိန်ဟာမြင့်လာတယ်အဲ့လိုဖြစ်သွားတာစေတနာတော့အသွေးတူဆိုတီးချို့တို့ကြောက်ကတို့ဓာတ်တွေညားလာတယ်သူတွေရဲ့ဟိုလှုပ်ရှားမှုကတော်တော်နည်းသွားပြီလေနောက်ပြီးတော့စိတ်ပြောထားတဲ့သီးနာအကုန်လုံးမှာဓာတ်မြေဩဇာပုသက်သေးလို့တုံထားတာများသွားတယ်အာဟာရတွေကလူကိုလာထိခိုက်သွားတာအဲ့လိုကျွန်တော်ထင်တာပေါ့နော်ဈေးစီးတွေကမရှိတော့ဘူးခန်းချော်သွားပြီအကုန်လုံးလေကောင်းလေတမ်းမရှိတော့ဘူး
ရှမ်းပြည်နယ်ကလောမြို့ကဦးစန်းမောင်ပြပြသွားတာပါ။ရခိုင်ပြည်နယ်ကတစ်ပင်တက်တော်တွေပြုံးလာပုံနဲ့လူလူစီတက်ရောက်ပုံကိုလည်းမေ့ကြည့်နေတော့မဆန္နာလင်ကအခုလိုပြောပါတယ်
။ရခိုင်မှာဆောင်းဝင်တာလည်းရှမ်းပြည်တန်းနဲ့ဆောင်းဝင်တာလည်းမတူဘူး။ဒီနေ့ဆောင်းဝင်တဲ့ဟိတ်ဆိုအကွက်တိရှိတယ်။သူကအဲ့လိုပုံမှန်မနေနေနဲ့စိတ်စိတ်လေးအေးရကနေပြီးတော့အာဒီအေးပြီးတော့အမလဲဆိုပြီးအဲ့လိုအေးသွားတဲ့တရက်ရှိတယ်။အဲ့နောက်ပိုင်းဆောင်းဝင်တာလေ။ဒါပေမဲ့ရခိုင်ပြည်မှာတော့အဲ့လိုဆောင်းမဝင်တော့ဘူးအခုကလေ။မတိမတလေးပဲအေးလိုက်နည်းနည်းလေးပဲအေးပြီးတော့အခုကတိတ်မအေးတော့ငွေကတော့မတရားပူတော့တာပဲလေဒါတော့ကပင်လေရှိနေလို့
မန်းလေးမြို့သားကိုအောင်ကိုထွန်းပြပြတဲ့တစ်ပင်တစ်တော်ကင်းနေခြင်းရဲ့အကျိုးကိုလည်းဆက်လက်နားဆင်ကြည့်ပါရှင
်အခုရှင်ပူရန်က40ကျော်လေနောက်9နာရီလောက်သွားပြီဆိုကျွန်တော်တို့မခံနိုင်ဘူးဒီလက်မောင်းနေကျော်ရီကုတ်တူဆိုတော့မိသားနဲ့ခိုးခွင့်လို့ပြီးလေတကယ်ကြီးပြောင်းလို့လာအခုဆိုရေကြီးရေမြောင်းနေမှာပို့ပြီးရေရှင်တယ်။အမြင့်တက်ဆိုရင်ရေမြုပ်တယ်ဗျာနော်။နည်းနည်းလေးရာလိုက်ရင်ကိုအခုကတုံးလေးရဲ့ဆိုရင်တူတူရေမြုပ်ပြီ။ရှင်လေးပူပေါ်လာတယ်။အရောကလေးပူထူတာပေါ့။ဒါတော့မြို့မှာကတော့ထင်းသိမ်းနေတဲ့ကားပေါ်ညပြန်ပြီးတော့ကုစားရတဲ့ပြည်ပြင်းနေဆိုတာမရှိဘူး
။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကတစ်ပင်2တန်း8သိန်းရှိတဲ့ဘော်တီမိုးမြို့မှာအဲ့ဒီတစ်ပင်နဲ့ဥယျာဉ်ပန်းချံတွေကိုထင်းသိမ်းဖို့နှစ်စဉ်ဘဏ္ဍာငွေ 3.4 ဘီလီယံသုံးပါတယ်တဲ့။ဘာကြောင့်အဲ့လောက်ငွေတွေသုံးနေလဲလို့မေးစရာရှိနိုင်ပါတယ်။အဲ့ဒီမိဘုံကိုဘော်တီမိုးမြို့မြို့ပြတက်တော်ထင်းသိမ်းရေးဌာနရဲ့ဌာနမှူးအရစ်ဒီဟီကအခုလိုရှင်းပြပါ
တယ်။ကျွန်တ
ော်တို့ရဲ့မြို့ပြတက်ပင်တက်တော်တွေထင်းသိမ်းရေးဟာအနာဂတ်မျိုးဆက်တွေတည်တံ့ခံရရေးအတွက်တော့ချက်ဖြစ်ပါတယ်။တက်ပင်တွေဟာလေထုညဉ့်ညံတာတဘောရေထုခန်းချောက်တာတွေကိုကူညီကာကွယ်ပေးပါတယ်။တကယ်လို့ကျွန်တော်တို့တက်ပင်တွေဆိုင်မယ်ဆိုင်ပြီးသားအပင်တွေကိုလည်းဆက်လက်ထင်းသိမ်းမယ်ဆိုရင်အဲ့ဒီအပင်တွေကကျွန်တော်တို့ကိုနီလန်းပေါင်းစုံနဲ့ဆက်ပြီးကိုကြီးအကျိုးပြုပါလိမ့်မယ်။အ
ဲ့ဒီနီလန်းပေါင်းစုံဆိုတဲ့အထက်မှာဘလို့အရေးကြီးတာတွေပါတယ်လဲဆိုတာကိုတော့ Wisconsin ပြည်နယ်အခြေစိုက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ First Choice Tree Care Institute ရဲ့ဥက္ကဋ္ဌ Ken Ortman ပြောပြပါလိမ့်မယ်။
The health of those trees directly reflects on your own health and တစ်ပင်တွေရဲ့ကျန်းမာရေးဟာကျွန်တော်တို့လူသားတွေရဲ့ကျန်းမာရေးနဲ့ဓာတ်ရိုက်သက်ဆိုင်နေပါတယ်။ကျွန်တော်တို့ပတ်ဝန်းကျင်မှာတစ်ပင်တွေများများရှိလေလူတွေပိုကျန်းမာလေစိတ်ဖိစီးမှုတွေပိုလျော့ကြလေဖြစ်တယ်လို့အခြေချင်းပေါ်ပြီးချစ်ချစ်ခင်ခင်ရင်းရင်းနှီးနှီးနေနိုင်လေဖြစ်လာမှာပါ။အဲ့ဒီလူတွေနေနိုင်လာတာနဲ့အမျှသူတို့မိသားစုအတွက်လူအတိုင်းဝိုင်းအတွက်လုပ်နေတဲ့အလုပ်တွေကိုလည်းပိုကောင်းအောင်လုပ်နိုင်လာမှာဖြစ်ပါတယ်ခင်ဗျာ။
Eric Dehe နဲ့ Ken Ortman တို့ဟာတပင်းတွေကိုချစ်တဲ့စိတ်နဲ့အလုပ်လုပ်ရင်းကနေမိသားစုကိုလည်းထမင်းကျွေးနိုင်တယ်လို့လူအဖွဲ့အစည်းကြီးတစ်ခုလုံးကိုလည်းကျန်းမာပျော်ရွှင်အောင်ဆောင်ရွက်ပေးနိုင်သူတွေဖြစ်ပါတယ်။ဒီတော့သူတို့ရဲ့ချစ်ချင်းဟာနောက်မျိုးဆက်တွေအထိအကျိုးများသွားစေမဲ့တမိုးကြီးသောချစ်ချင်းမျိုးသွားပါတယ်။မြန်မာနိုင်ငံမှာတပင်းတက်တော်တွေပြုံးပြီးသွားတာမှန်ပေမဲ့တချို့တပင်းတက်တော်တွေကတော့လူတွေနေရာရရှိရေးမြို့ရွာဖွံ့ဖြိုးရေးတွေအတွက်အစီအမံကြီးတွေဖော်ဆောင်ရင်းဆုံးရှုံးခဲ့ရတာတွေပါဝင်တယ်လို့ဆိုပါတယ်။လူတွေနေစရာရဖို့ဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ချက်နဲ့အလုပ်လုပ်ရင်ရောချစ်ချင်းလို့မခေါ်တိုက်ပါဘူးလား။ရခိုင်ပြည်နယ်ကမဆန္ဒလင်ကတော့အဲ့လိုချစ်ချင်းမျိုးပါကောင်းပါနိုင်နေမဲ့ရခိုင်နှုံးအတော်နဲပါတယ်လို့ပြောတဲ့အပြင်အများစုကတော့လူတွေကကြက်ကလေးတွေကိုချစ်တဲ့အချစ်မျိုးပါလို့ပြောပါတယ
်။ဟုတ်ကဲ့ကြိုက်တယ်ဆိုတဲ့ဟာမျိုးကလူကတစ်ခါတက်ပြီးဖိုက်ပြီးရှင်လာလေ။တစ်ခါလည်းအဲ့လိုလာမဲ့ဟာကိုကြိုက်နေတာသူတို့တက်ကြွားမျိုးချစ်တာမဟုတ်ဘူး။သူတို့မှာရမယ်အခွင့်အရေးတွေရှိတယ်။သူတို့ကအဲ့ဒါကိုကြိုက်တဲ့ထောက်ခံမှာပြောလို့ရှိရင်သူကမကရည်ကြီးသူကမီးရည်ကြီးသူပါပြီးအမကုန်ပြီးရထောင်လာပြီ။ဟာတာဖို့အပေါက်ကိုခါလို့မျိုးပတ်လည်ရိုက်ပြီးတော့ဖြစ်နေကြတဲ့ကိစ္စမှာ
တော်တာရှင်များရှင်လူတစ်ယောက်ဟာကိုယ်အလုတ်လုတ်တဲ့အခါမှာအ ਨੇ ဆုံးတစုံတစ်ယောက်ကိုတစုံတရာကိုချစ်တဲ့စိတ်တော့ပါဝင်ပါလိမ့်မယ်။ဒါပေမဲ့ချစ်တာချင်းတူပေတော့လည်းပဲချစ်ပုံချင်းမတူတဲ့အခါမှာတော့စီမံခန့်ခွဲပုံချင်းခြားနာသွားတယ်လို့ရရှိလာတဲ့အကျိုးရလဒ်ချင်းလဲ꿰ပြသွားရပါတော့တယ်။ချစ်တဲ့စိတ်နဲ့လုပ်တာပါလို့မျက်စိမိတ်ပြောနေမယ့်အစားသူများတွေဘလို့ချစ်ပြီးတော့ဘလို့စီမံခန့်ခွဲလို့ဘလို့အကျိုးရလဒ်တွေရလာတယ်လဲဆိုတာမျက်စိဖွင့်လေ့လာနိုင်မှချစ်ရရောက်မယ်မဟုတ်ပါလားရှင်။